ချင်းပြည်နယ်ဟာခါမြို့ကချင်းသတင်းဌာနအေဒီတာချုပ်တို့ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးဖို့လာရှာတာမှာမတွေ့လို့သူ့ရောက်ဖဖြစ်သူကိုဖမ်းဆီးသွားပါတယ်။မတူပြည်မြို့မှာလည်းပရဟိတလုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးတို့အပါအဝင်အကြတာသုံးဦးဖမ်းခံရပါတယ်။ဒီအကြောင်းပြည်ဦးသတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်တွင်းကသတင်းမီဒီယာလုပ်ငန်းတွေပေါ်ချင်းချောက်ဖိအားပေးနေချိန်မှာပဲဟာခါမြို့ခြေဆိုင်တချင်းလန်ပို့သတင်းဌာနအေဒီတာချုပ်စလိုင်းဖဲဦးထံကိုဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့တွေကကြိုးစားခဲ့ပါတယ်။မနေ့ညပိုင်းကနေအိမ်မှာဝင်ရောက်ရှာဖွေရာနေအိမ်မှာရှိမနေတဲ့အတွက်သူ့ရောက်ရောက်ခွားဖြစ်သူစလိုင်းရောဘတ်ကိုဖမ်းဆီးသွားတယ်လို့ဒေသခံလူကပြောပါတယ်
။ "तू आ ဒီကဲဒီကဆိုတော့နော်။ तू ဖမ်းနေချိန်မှာ तू အိမ်မှာမရှိဘူး။အိမ်မှာမရှိတော့သူ့ရဲ့ဒီကအနေနဲ့သူ့ရဲ့ရောက်ခါကိုဖမ်းလိုက်ရ။ဒီလိုဖောက်တော့ချင်းချင်းထားတော့မယ်
။စလိုင်းရောဘတ်ကိုဒီကနေ့ပြန်လှုပ်ပေးမယ်လို့စစ်ကောင်စီတပ်ဖွဲ့ဘက်ကပြောနေပေမဲ့ပြန်လည်လှုပ်ပေးခြင်းမရှိတယ်လို့အဲဒီကချုပ်စလိုင်းဖဲဦးထံကလည်းသိမ်းရှောင်နေရတယ်လို့သူကပြောပါတယ်။စစ်တပ်ကအနာသိမ်းခဲ့ပြီးနောက်ဟာကားကြီးစားမီဒီယာတွေပေါ်မှာတပ်တွေရဲ့ချင်းချောက်မှုတွေရှိနေလို့တချင်းလန်ဘုတ်သတင်းဌာနကိုလက်တလောကပဲဖိတ်ဆိုင်ရတယ်လို့တချင်းလန်ဘုတ်သတင်းဌာနသတင်းထောက်သူကပြောပါတယ်
။အခါမဲ့ပြည်မီဒီယာလုံးကတော့ဆိုင်းဖို့ကြိုးစားနေကြတာပေါ့နော်။ဒီမှာပထမဆုံးအစီအစဉ်ပေါ့။ဒီနေ့ဖွင့်ပြရတော့သူတို့အင်မိုင်းလိုက်သူတို့ယုံဖောက်လိုက်နဲ့သူတို့ယုံကဖိတ်ဆိုင်ကြပြီဆိုလေ။
ပြည်ကနေမလကလည်းဟာကမျိုးဇန္နာပြတပိမောက်သတင်းကိုသွားရောက်သတင်းယူနေတဲ့ကချင်လန်ဖုတ်ပရင်တောင်းလူကိုစစ်ကောင်စီတပ်ဖွဲ့ကနေဖမ်းဆီးဆစ်ဆေးပြီးနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုဖမ်းဆီးတာဟာဒေသတွင်းသတင်းကိုထိကျုပ်ချင်တာကြောင့်လို့လဲကချင်လန်ဖုတ်ပရင်တောင်းလူကပြောပါတယ်
။သူတို့နေတဲ့လူမျိုးကမကောင်းဘူးလေကိုယ်တို့သတင်းရရှိရတော့ဒီဆွေရရန်ကြီးကတခုကရထားတော့ဒီသူတွေတင်းတင်းနဲ့ဟာတော့သူတို့ရဲ့လုံဆွေးကြီးချတဲ့စစ်တပ်ဖက်ကလောက်တဲ့ဟာလေးဒီနေ့တိုင်းကောင်းတဲ့သတင်းရရှိနေတော့သူတို့လူချင်းချောက်လို့ဒီကလာတွင်းမှာတော့သတင်းရယူမှုကတော့ဆင်းနေချင်းချင်းပါပေါ့နော်
။ချင်းမြင့်နဲ့မတူဘီမြို့မှာတော့ပရဟိတာလုပ်ငန်းလုပ်ဆောင်နေတဲ့အမျိုးသမီးတို့နဲ့အယတာနုဂျာရာပရင်းလေးညကဖမ်းဆီးခံရတယ်လို့မတူဘီမြို့ကသူကပြောပါတယ်။
ဆုံးရပါတော့ကမလီတရားရဲ့ကမလီကျတော့အိမ်မှာဖမ်းခင်ရတယ်ဟိုဒီကအဆက်ဆက်ပေါ့ချင်ပြန်ခတဲ့ကမင်းကင်တယောက်ပေါ်တော့ဖမ်းခင်ရတယ်ညာဆက်တနိုင်မှာဖမ်းရပါတော့ဒီနေ့ညောက်ကျတော့သူကလမ်းသွားရင်းနဲ့ဖမ်းနေတယ်လို့ကြားတယ်ဒါနဲ့ဟိုဘာမှုရထမ်းနေဆိုတော့လောဆယ်ပြေချင်မသိရသေးဘူ
းဘသူပြည်မြို့မှာတပ်တွေကညဖက်မှာ SCN စစ်ဆေးတာတွေလုပ်နေတယ်လို့လည်းအဲ့ဒီမျိုးသမီးကပြောပါတယ်စစ်တပ်အနာသိမ်းပြီးတဲ့နောက်ချင်းမြင့်တဲ့တခုလုံးအပိုင်းသာအနေနဲ့လူနေရာခဖမ်းဆီးခံခဲ့ရပြီးတချို့ကတော့ပြန်လွှတ်ပေးတာတွေလည်းရှိတယ်လို့ချင်းသတင်းဌာနတွေကမှတ်တမ်းပြုစုထားပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေစဉ်တွင်ဖမ်းဆီးတရားစွဲဆိုခံစားရတဲ့သတင်းထောက်42ယောက်ခန့်မှလည်းရှိနေပြီးသတင်းမီဒီယာလုပ်ငန်းကြီး5ခုရဲ့လုပ်ငန်းလည်ပတ်ခွင့်လိုင်စင်လည်းပြုတ်သိမ်းခံရပါတယ်ခင်ဗျာ။